ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာတင်ဆက်ခြင်းအစီအစဉ်မှာဩစတြေးလျပြည်ပွားယူဘဗေဒပညာရှင်လီဆယ်မစ်တနအကြောင်းကိုပြောပြချင်ပါတယ်တမိုးရှိတဲ့လူဘဝအတ္တများကိုတည်ဆောက်နိုင်ကြပါစေ
ရဲ့ချင်းလေးတစ်ခုစီလူတိုင်းမှရှိတယ်ဒါဟာလေးပြမြပေးရဆူလာပဲဒီဆူလာလေးကိုမြင်နေတော့ကြာရတော့ချင်းပြားစီခြင်းကိုခံရမယ်ရဲ့ချင်းလေးတစ်ခုစီလူတိုင်းမှရှိတယ်ဒါဟာလေးပြမြပေးရဆူလာပဲဒီဆူလာလေးကိုမြင်နေတော့ကြာရတော့ချင်းပြားစီခြင်းကိုခံရ
ဩစတြေးလျပြည်ဗီယန်နာမြို့မှာရှိတဲ့ဝှက်လုံတော်ရတူဦးရဲ့သားသမီး9ယောက်အနက်တူဦးဖြစ်ပါတယ်။ Mrs. Mitna ဟာငယ်စဉ်ကပင်သင်ကြားဘာသာနဲ့ယူဘဗေဒပညာရပ်များကိုသင်ကြားလိုတဲ့ဆန္ဒရှိခဲ့ပါတယ်။ငယ်စဉ်ကအထက်တန်းကျောင်းတစ်ခုမှာနေထိုင်ခဲ့ပြီးအဲ့ဒီကတဆင့်ဗီယန်နာတက်တူမှာဆက်ပြီးပညာသင်ကြားခဲ့ပါတယ်။ကျောင်းသားဘဝပညာသင်ကြားနေစဉ်ကပင်သတင်းစာများမှာပါရှိတဲ့ Madame Curie ရဲ့ရေဒီယိုတက်ထွကြွခြင်းသူတေသနာပြုခြင်းများအကြောင်းကိုစိတ်ပါဝင်စားစွာဖတ်ရှုခဲ့ပါတယ်။1902ခုနှစ်မှာမစ်တနာဟာယူဘဗေဒဘာသာရပ်ကိုတက္ကသိုလ်ကျောင်းမှာဆရာကြီးတူထံမှသင်ကြားခွင့်ရခဲ့ပါတယ်။အဲ့ဒီချိန်ကဥရောပတက္ကသိုလ်များကယူဘဗေဒပညာရှင်တို့ဟာမိမိအရာဝတ္ထုမဆိုအက်တမ်ခေါ်အနုမျိုးများပေါင်းစည်းပြီးနေတဲ့သဘောတရားကိုလက်မခံကြသေးပါဘူး။သူ့ကိုသင်ကြားပေးတဲ့ဆရာနဲ့အတူအက်တမ်ရဲ့ဖွဲ့စည်းပုံများကိုလေ့လာခဲ့ပါတယ်။လီဆယ်မစ်တနာဟာ1908ခုနှစ်မှာဘာလင်မြို့ကိုပြောင်းရွှေ့ခဲ့တယ်။အဲ့ဒီအချိန်မှာဗီယန်နာတက်တိုကနေပါရဂူဘွဲ့ကိုစုခူးရရှိပြီးဖြစ်ပါတယ်။ဘာလင်မြို့ကိုတွားရောက်ခြင်းဟာလည်းအထက်တန်းယူဘဗေဒပညာရပ်များကိုဆက်လက်စီးပူးလို့တဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။တက်တိုမှာသင်တန်းများကိုတက်နေစဉ်အချိန်မှာလက်တွေ့စူးစမ်းလို့တဲ့ဆန္ဒဖြစ်ပေါ်လာခဲ့ပါတယ်။အစဉ်သင့်စွာပဲအော်တိုဟန်အမည်ရှိတဲ့ဓာတုဗေဒပညာသင်တစ်ယောက်နဲ့တွေ့ပါတယ်။အဲ့ဒီဘာသာရပ်များကိုလေ့လာကြတဲ့အဖွဲ့အစည်းများဟာမစ်တနာကိုလက်မခံလိုကြပါဘူး။ဒါပေမဲ့မိတ်ဆွေအော်တိုဟန်ရဲ့အကူအညီမှုများကြောင့်ပညာရှာခွင့်ရခဲ့ပါတယ်။1912ခုနှစ်ဘာလင်တက်တူမှာကိုင်ဇာဝီလျံဓာတုဗေဒအကြောင်းကြီးကိုတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီအကြောင်းမှာဒေါက်တာအော်တိုဟန်ဟာဆရာတစ်ယောက်အဖြစ်အလုပ်ရရှိခဲ့တယ်။နောက်အခါမှာတော့ကျောင်းအုပ်ကြီးအဖြစ်တိုးတက်ခံထားခြင်းခံခဲ့ရပါတယ်။ဒေါက်တာမစ်တနာဟာလည်းဘာလင်တက္ကသိုလ်ယူဘဗေဒပညာရပ်ဌာနဆရာကြီးတူရဲ့လက်ထောက်ဆရာအဖြစ်အလုပ်ရရှိခဲ့ပါတယ်။ဒေါက်တာဟန်နဲ့ဒေါက်တာမစ်တနာတို့ဟာမိမိတို့ရဲ့စိတ်ဝင်စားလျက်ရှိတဲ့ပညာရပ်များကိုဆက်လက်လေ့လာခွင့်ရခဲ့ပြန်ပါတယ်။နောက်9နှစ်ကြာတဲ့အခါမှာဒေါက်တာမစ်တနာကိုကိုင်ဇာဝီလျံဓာတုဗေဒကျောင်းယူဘဗေဒဌာနရဲ့ကျောင်းဝတ်အဖြစ်ခံထားခြင်းခံရပါတယ်။ဒီချိန်ကတက်ခွဲကန်းကိုပင်မဝင်ရတဲ့ဆ iam ကြီးဟာမဟာဌာနရဲ့အကြီးအကဲအဖြစ်ကိုရောက်ရှိလာခဲ့ပါတော့တယ်။အဲ့ဒီအချိန်ခါကဘာလင်မြို့ဟာကမ္ဘာထိပ်သီးသိပ္ပံပညာရှင်များစုဝေးရာနေရာဖြစ်ခဲ့ပါတယ်။ဘာလင်တက္ကသိုလ်ဟာလည်းကမ္ဘာကျော်တဲ့တက္ကသိုလ်တစ်ခုဖြစ်ခဲ့ပါတယ်။ဒီတက္ကသိုလ်မှာအကြီးအကဲရာထူးကိုရထားတဲ့ဒေါက်တာမစ်တနာဖို့နျူကလ িয়ার ယူပဗေဒပညာရပ်များကိုခင်မီစွာလေ့လာစီးပူးနိုင်ခဲ့ပါတယ်။စူးစမ်းနိုင်ခဲ့တယ်။ဒေါက်တာဟန်နဲ့ဒေါက်တာမေတ္တနာတို့တွဲဖက်ပြီးအလုပ်လုပ်ကြတဲ့အခါနှစ်ဦးစလုံးမှာပညာတစ်မျိုးစီအခြေခံရှိသူများဖြစ်တဲ့အတွက်ထူးခြားစွာပဲအောင်မြင်ခဲ့ကြတယ်။အဲ့ဒီနောက်1918ခုနှစ်ကိုရောက်တဲ့အခါမှာပညာရှင်နှစ်ယောက်တို့ဟာအလွန်ရှားပါးတဲ့ Protectinian ကိုရေဒီယိုတက်ထူကြွသည့်ဓာတ်ဆင်ကိုတွေ့ရှိကြောင်းပြညာနိုင်ခဲ့ကြပါတယ်။အဲ့ဒီလိုလေ့လာကြရင်ရေဒီယိုတက်ထူကြွတဲ့ပစ္စည်းများပောက်ကွဲတဲ့အခါအမုတ်များမထွက်မီရောင်ကြီးများဖျားရွက်ထွက်ကြောင်းဖော်ထုတ်နိုင်ခဲ့တယ်။အဲ့ဒီလိုဖော်ထုတ်ရာမှာဒေါက်တာမစ်နာဟာပထမဦးဆုံးပညာရှင်ဖြစ်ခဲ့ပါတယ်။အဲ့ဒီလိုထူးခြားစွာအောင်မြင်ခဲ့တဲ့အတွက်1920ခုနှစ်ပတ်ဝန်းကျင်ကာလအတွင်းဒေါက်တာမစ်နာဟာနာမည်ကျော်ပုဂ္ဂိုလ်တစ်ယောက်အဖြစ်ကိုရောက်ရှိခဲ့ရပါတယ်။1924ခုနှစ်မှာတော့ဘာလင်မြို့သိပ္ပံပညာတခွန်အသင်းကြီးမှာလိုင်းနစ်တစိ့ချီးမြှင့်ခြင်းခံခဲ့ရပါတယ်။1925ခုနှစ်မှာဩစတြေးလျပြည်သိပ္ပံပညာတခွန်အသင်းရဲ့လိုင်ဘာစုခေါ်စုကြီးဖြင့်ဂုဏ်ပြုချီးမြှင့်ခြင်းကိုခံရပြန်ပါတယ်။1926ခုနှစ်မှာကျတော့ဘာလင်တက်တိုကဒေါက်တာမစ်နာကိုအထူးပါမောက္ခအဖြစ်ခံထားခြင်းခံခဲ့ရပါတယ်။ဒါပေမဲ့ဟစ်တလာအနာရရှိလာတဲ့အခါမှာတော့လူမျိုးရေးနှစ်ကွက်တဲ့ဥပဒေများပေါ်ပေါက်လာတဲ့အခါမှာဒေါက်တာမစ်နာရာထူးမှနှုတ်ထွက်ခဲ့ရပါတယ်။အဲ့ဒီနောက်ဒိမက်ပြည်မှာရှိတဲ့မြို့ကလေးတစ်မြို့မှာသွားရောက်နေထိုင်ခဲ့တယ်။စစ်ကြည်ပြီးသွားတဲ့အခါမှာဒေါက်တာမစ်နာကအမှုမျိုးပောက်ကွဲမှုကိုစစ်ဖြစ်နေစဉ်စူးစမ်းတွေ့ရှိရတာဟာအလွန်ကုသိုလ်ဆိုးလာတယ်လို့ပြောခဲ့ပါတယ်။ဒေါက်တာမစ်နာရဲ့ဘဝမှာအောင်မြင်တဲ့လောက်ရက်တစ်ခုကိုလုံနိုင်ခဲ့ပေမဲ့စစ်လက်နက်အဖြစ်အသုံးပြုခြင်းခံရတဲ့အမှုမျိုးအတွက်စိတ်မကောင်းများစွာဖြစ်ခဲ့ရပါတယ်။နောက်ဆုံးမှာဆွီဒင်ပြည်ကိုသွားပြီးဆွီဒင်သူအဖြစ်ခံယူခဲ့တယ်။ဆွီဒင်သိပ္ပံပညာတခွန်အသင်းကြီးမှာဒေါက်တာမစ်နာဟာတဦးရီသောအမျိုးသမီးအဖွဲ့ဝင်ဖြစ်ခဲ့ပါတယ်။1948ခုနှစ်မှာဩစတြေးလျပြည်ဗီယန်နာမြို့တော်သိပ္ပံပညာစုကိုလည်းချီးမြှင့်ခြင်းခံခဲ့ရပါတယ်။အဖွဲ့အစည်းအသီးသီးမှလည်းဒေါက်တာမစ်နာကိုဂုဏ်ပြုခဲ့ကြပါတယ်။လူတယောက်လူဖြစ်လာတဲ့အတွက်လူလိုနေထိုင်သက်ရှင်ဖို့အတွက်စူးစမ်းပြင်ဆင်သက်ရှင်ကြရတယ်။အကောင်းကြုံရသလိုအဆိုးနဲ့လည်းကြုံကြရပါတယ်။အောင်မြင်မှုရရှိသလိုဆုံးရှုံးမှုနဲ့လည်းရင်ဆိုင်ရပါတယ်။အောင်မြင်မှုရရှိတဲ့အခါမှာတော့ပျော်ရွှင်ကြတယ်။ဆုံးရှုံးမှုနဲ့ကြုံတဲ့အခါမှာတော့ဘလို့ဖြစ်တာလဲ။ဘာကြောင့်လဲလို့စိတ်မကောင်းဖြစ်ကြရပါတယ်။တောက်တန်ချန်းခန်းကြီးသုံးငယ်ငားမှာထာဝရဘုရားကိုစစ်နှလုံးအကျင့်မဲ့ကိုးစားလို့ကိုဉဏ်ကိုမိမပြုနေလို့ဖော်ပြပါရှိပါတယ်မစ်ရှင်ဂန်ပြည်နယ်အရှေ့ပိုင်းဒေသရဲ့စိုက်ပျိုးရေးအခြေအနေဟာတာမန်အားဖြင့်အင်မတန်မှပဲကောင်းမွန်ပါတယ်။လယ်သမားများဟာလည်းရရှိလာမယ့်အကျိုးအမြတ်များကိုမျှော်မှန်းပြီးစိတ်ချမ်းသာနေကြတယ်။ဒါပေမဲ့တီးနှံများရိတ်ချင်ရောက်လာတဲ့အခါမှာတော့မိုးရွာချပြီးမိုးဆွေနေပါတော့တယ်။အာလူတွေကပုတ်ပေးများလည်းပြဲပြီးကွင်းများရေမြုပ်ကုန်ပါတော့တယ်။အထွတ်နှုံးဆန်ငိန်ချိုးမယ်လို့ခက်မှန်းထားတဲ့စိတ်ကူးတွေရုပ်ကြီးပဲပျောက်ွယ်သွားခဲ့ရတယ်။လယ်သမားတယောက်ကတော့ဘလို့ဖြစ်ရတာလဲ။ကျုပ်တို့ဘာအမားများလုံးမိပါလဲလို့ညှိတွားခဲ့ပါတယ်။အခက်အခဲပြဿနာများနဲ့ရင်ဆိုင်ကြတဲ့အခါလူတို့ဟာဘာကြောင့်လဲလို့မေးတတ်ကြပါတယ်။ဒီမေကွန်းဟာအတိတ်ပဲပါလာပါတယ်။အကြောင်းကတော့ဖြစ်ပျက်လေသမျှအမှုအရာတို့ဟာမတော်တဆဖြစ်တာမဟုတ်။ဘုရားသခင်ကချုပ်ကင်ထားတယ်လို့ထင်ဟပ်စေပါတယ်။အနန္တတကုရှင်ကအခွင့်မပေးရင်စာရံပဲဖြစ်ဖြစ်လူသားပဲဖြစ်ဖြစ်အလိုတော်ကိုကြော်လွှားလောက်ကင်နိုင်မှာမဟုတ်ပါဘူး။လူတယောက်အနေဖြင့်တော့အလိုတော်ကိုဝန်ခံနိုင်ဖို့ခက်ခဲလာပါတယ်။ဒီခန္ဓာရင်ရရှိဖို့အတွက်ကတော့ဘုရားသခင်မှာတပါဘုသူစီကမှခွန်အားမရရှိနိုင်တာကိုနားလည်ရပါတယ်။ဒါကြောင့်မို့လူတို့ရဲ့အတ္တတာမှာထာဝရဘုရားကိုစိတ်နှလုံးအကျင့်မဲ့ကိုးစားဖို့တိုက်တွန်းထားခြင်းပဲဖြစ်ပါတယ်။တမန်ကျမ်းစာရဲ့စာလံကျမ်းတစ်ပိုဒ်မှာဘလို့ဖော်ပြထားလဲဆိုရင်ထာဝရဘုရား၌ကိုးစားသောသူကဂယုနာတော်သည်ဝန်းရံတတ်၏လို့ဆိုတာကိုတွေ့ရပါတယ်။ လူသားတို့ရဲ့လောကမှာအသက်ရှင်ကြတဲ့အခါလောကီအမှုအရေးတို့ရဲ့ဆွဲအားကြောင့်လမ်းချော်မှုဖြစ်တတ်ပါတယ်။ဆုတောင်းကျမ်းစာဖတ်မှုအားနည်းခြင်းကြောင့်ပျက်စီးရာလမ်းကိုဥတီသွားနေတတ်ကြပါတယ်။ဒီအချိန်မှာငါဘဲကိုသွားနေပါလေ။ငါရဲ့သွားတဲ့လမ်းခီးဟာတည့်ရဲ့လားဆိုတာကိုပြန်လည်သုံးသပ်ရမှာဖြစ်ပါတယ်။ပေါ်ပေါ်နေပေါ်ပေါ်စားဘဝမှာရက်တန်းကရက်ပြီးပြုပြင်ဖို့ရင်တတိရစီချင်ပါလေ။အစကောင်းမှအနောင်သေးချမယ်ဆိုတဲ့ကားလိုအစကောင်းဖို့အတွက်ထာဝရဘုရားကိုခိုလွန်ကိုးစားခြင်းဖြင့်ပြင်ဆင်ကြဖို့ရန်ဖော်ပြပါရစေ။